ပန်ဆန်းစွန်းရွေးမှာဆိုးရတက်တဲ့တိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားလက်နက်ခံအဖွဲ့အစည်းတွေပါအပြစ်ခတ်ရက်စဲရေးသဘောတူစာချုပ်မှာဒန်းတူယီရီပါဝင်ဖို့တိုင်းရင်းသားတွေကတောင်းဆိုလိုက်ပါတယ်ဒီဘုံသဘောတူညီချက်12ချက်ကိုတက်ရောက်လာတဲ့တိုင်းရင်းသား12ဖွဲ့ကသဘောတူခဲ့တယ်လို့ထုတ်ပြန်ကြေညာလိုက်ပါတယ်ဒီသတင်းကို VOA မြန်မာဘိုင်းကမမေခါကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါငားရဲ့ကြာကျင်ပါခဲ့ပန်ဆန်းညီလာခံဟာဒီကနေ့မှပြီးဆုံးသွားပြီဖြစ်ပါတယ်ပြီးဆုံးသွားချိန်မှာတော့ဆွေးနွေးမှုတွေအပေါ်မှာတက်ရောက်ခဲ့တဲ့တိုင်းရင်းသားတွေကခုလိုတောင်းဆိုလိုက်တာပါဒီလိုတိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းတိုင်းဒန်းတူအခွင့်အရေးအရဖို့တောင်းဆိုခဲ့တယ်လို့ခုဖြစ်ပွားနေတဲ့ထိုးစစ်ဆင်တိုက်ပွဲတွေကိုလည်းအ мян ဆုံးချက်ချင်းရပ်တန့်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ထုတ်ပြန်လိုက်တဲ့ဘုံသဘောတူညီချက်နဲ့ပတ်သက်ပြီးဆွေးနွေးပွဲတက်ရောက်ခဲ့တဲ့ NCCD အဖွဲ့ဒုဥက္ကဋ္ဌဗဒိုစောကွယ်ထူဝင်းကခုလိုရှင်းပြတာပါ
ဆုံးဖြတ်ချက်တော့မဟုတ်ဘူးပေါ့နော်အများကြီးပြည်သူသဘောတူတဲ့အချက်တွေကိုတုတ်ပြန်ဆက်ဖြစ်ပါတယ်အဓိကကတော့ကျွန်တော်တို့ဒီတိုင်းကအကုန်လုံးကတော့ဒီစီရိုလိုဂီခရယာစဲလို့ရှိရင်အခုအဖြစ်ခရယာစဲရေးလုပ်ဆောင်နိုင်မှုရှိတဲ့အဖွဲ့တွေလည်းပါဝင်ရမယ်ဆိုတဲ့အချက်ပါတယ်နောက်ပြီးတော့ဒီအကုန်လုံးပါဝင်နိုင်တဲ့နိုင်ငံတူဆွေးနွေးမှုကိုလုပ်ဆောင်ကောင်းမယ်ဆိုတော့လည်းကျွန်တော်တို့အကုန်လုံးကလည်းသဘောတူလက်ခံရတယ်
ခုကျင်းပနေတဲ့ပန်ဆန်းဆွေးနွေးပွဲနဲ့ပတ်သက်ပြီးရလက်ကောင်းတွေထွက်ရှိလာဖို့မရှိဘူးလို့တုံ့တက်မှုတွေရှိပေမဲ့ပတ်အုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်PNLO ရဲ့နာယကဗိုလ်မှူးကြီးခွန်အုပ်ကာကတော့ဆက်လက်လှုပ်ဆောင်မဲ့ငင်းငင်းရေးလုပ်ငန်းစဉ်မှာဝါနဲ့မိုင်းလာပါဝင်လာတဲ့အတွက်ကောင်းတဲ့အကျိုးသက်ရောက်မှုတွေရှိခဲ့တယ်လို့ခုလိုပြောပါတယ်
သောသောဝါတော့မင်္ဂလာတော့မပါဘဲနဲ့တိုင်းသားတွေဒီပဲလုပ်နေရတာအားမရှိဘူးလေဘောဝါနဲ့မင်္ဂလာပူပေါင်းဆောင်ရွက်တဲ့ဆိုတော့ပိုအားရှိလာပြီးတော့ဒီပြစ်ခတ်ရဆေးပဲဖြစ်ဖြစ်နိုင်ငံရေးဆွေးနွေးပွဲဖြစ်ဖြစ်ပူပေါင်းဆောင်ရွက်ဖို့ကဒါဆုံးဖြတ်ပြီးသားဖြစ်သွားတာပြီးတော့အခုလက်ရှိပြစ်ပကဖြစ်နေတာကိုကန်းတို့အေအေတို့ပလောင်တို့ဖြစ်နေတယ်ဒီပြစ်ပကဖြစ်နေတဲ့အဖွဲ့တွေကိုလည်းပဲဒီစီဝေးတမှာပါဝင်တက်အောင်ဖြေပြီးတော့သူတို့ပြဿနာဘယ်လိုရှင်းရမလဲဆိုတဲ့ဟာအားလုံးဝိုင်းဝန်းဖြေရှာတဲ့အခါကျတော့ကိုကန်းပြဿနာဟာလားမြင်ပါဖို့စံပါဖို့လမ်းသာတော့ရမယ်လို့တော့ယူဆတာ။တူတူတိုက်ပွဲတွေကိုတော့သေးသေးအကျဉ်းသာထည့်ဆွေးနွေးတာတော့မရှိပါဘူး။သို့တော်လည်းပဲတိုက်ပွဲတွေမှာအင်အားပေါင်းလို့ဖြည့်ရှင်းတဲ့ကိစ္စကိုတော့ကန့်ကွက်ထားတယ်။မြင်းကျမ်းနဲ့နိဒတ်ဖြည့်ရှင်းမှုမေတ္တာရက်ခံတာတော့တောင်းဆိုတဲ့အထက်မှာဝါတို့လိုအင်အားကြီးဖွဲ့တွေကလည်းပါလာတာကိုတမတော်ဘက်ကလည်းသဘောထားကြီးကြီးနဲ့နည်းနည်းလေးဖြည့်လျှော့ပေးဖို့တော့လိုတာပေါ့။
ဆွေးနွေးပွဲကိုအောင်မြင်စွာပြီးဆုံးခဲ့တယ်ဆိုပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံလုံးအပြစ်ရရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖွဲ့ NCCD ကနေနှုတ်ထွက်မယ်လို့တင်ပြခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်၃ဖွဲ့နဲ့ NCCD ကြားမှာနားလည်မှုလွဲစေတဲ့အချက်တွေပေါ်ပေါက်ခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်အချို့ကပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးဗိုလ်မှူးကြီးခွန်အုပ်ကာကတော့ဒီသတင်းဟာမှန်ကန်မှုမရှိဘူးလို့ညင်ဆိုလိုက်ပါတယ်ဖွဲ့တစ်ခုချင်းစီမှာကိုပိုင်အမြင်ရှိကြောင်းငင်းငင်းရေးကိုမထိခိုက်နိုင်အောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ VOA ကိုပြောပါတယ်ကျင်းပခဲ့တဲ့ဆွေးနွေးပွဲမှာလက်ရှိတက်မတော်နဲ့တိုက်ပွဲတွေပြင်းထန်နေဆဲဖြစ်တဲ့ AA ရခိုင်တက်မတော် TNLA တအောင်းခေါ်ပလောင်တက်ဖွဲ့တွေနဲ့ MNDAA ကိုကန့်တက်ဖွဲ့တို့နဲ့ပတ်သက်ပြီးသေးစိတ်ဆွေးနွေးဖို့ဆွေးနွေးပွဲမှာတိုင်ရင်ကတိုင်းရင်သားအချို့ကပြောဆိုထားခဲ့ပေမဲ့လက်တွေ့မှာတိုက်ပွဲဖြစ်ပွားမှုကိုရပ်တန့်နိုင်မှုအတွက်တိကျစွာအပြေမထွက်ပေါ်နိုင်ခဲ့ဘူးလို့ညီလာခံကိုတက်ရောက်ခဲ့တဲ့တိုင်းရင်သားတွေကပြောပါတယ်ခုထုတ်ပြန်လိုက်တဲ့ဘုံသဘောတူညီချက်မှာ2008ဖွဲ့စည်းပုံပြင်ဆင်ကဖက်ဒရယ်ပြည်ထောင်စုထူထောင်ရေးပြည်တွင်းစစ်ကိုနိုင်ငံရေးနည်းအရသာဖြည့်ဆည်းရေးစစ်ပွဲဖြစ်ပွားရာဒေသများမှာမြမတက်မတော်အနေနဲ့လူအခွင့်ရေးချုပ်ပေါက်ကပြည်သူအပေါ်နှင်းပန်းမှုများကိုပြင်းထန်စွာရှုတ်ချပြီးနောက်မဖြစ်ပွားစေရန်ထိန်းသိမ်းပေးရေးကုလသမဂ္ဂနဲ့တရုတ်နိုင်ငံတို့မှတိုက်ပွဲများရက်စဲရေးနဲ့အပြစ်ခတ်ရက်စဲရေးလက်မှတ်ထိုးနိုင်ဖို့အတွက်ကြီးကြပ်ဆောင်ရွက်ပေးရေးနိုင်ငံရေးဆွေးနွေးပွဲများတွင်အစိုးရအပါအဝင်ပြည်သူလူထုပါပါဝင်နိုင်ရေးတိုင်းရင်းသားပေါင်းစုံငြိမ်းချမ်းစွာတူရှင်တွဲနေထိုင်နိုင်ရေးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအတွင်းမှမခွဲထွက်ပဲတူရှင်စွာနေထိုင်ရေးတိုင်းရင်းသားအဖွဲ့အစည်းပေါင်းစုံပါဝင်တဲ့အဖွဲ့အစည်းတစ်ခုကိုဖွဲ့စည်းကအစိုးရနဲ့နိုင်ငံရေးဆွေးနွေးပွဲများလှုပ်ဆောင်ရေးစတဲ့အချက်တွေပါဝင်ပါတယ်ဒီပြင်ဝါဘက်ကတောင်းဆိုထားတဲ့ဝါအမျိုးသားပြည်နယ်အဆင့်တောင်းဆိုမှုကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအများစုကနားလည်ထောက်ခံခဲ့ကြောင်းဖော်ပြပါရှိခဲ့ပေမဲ့ဘယ်တိုင်းရင်းသားအဖွဲ့အစည်းကနားလည်ထောက်ခံသလဲဆိုတာကိုတော့တိကျစွာဖော်ပြထားခြင်းမရှိပါဘူးရှင်